2019ခုနှစ်ကုန်လို့2020နှစ်သစ်ထဲရောက်တော့မှာဖြစ်ပေမဲ့လို့ရခိုင်ပြည်နယ်တွေကပြည်တွင်းစစ်ဒဏ်ခံနေရတဲ့ဒေသခံတွေအနေနဲ့ကနှစ်သစ်ကူးတဲ့ကာလမှာတော့သူတို့ရဲ့နေအိမ်တွေစီကိုအန္တရာယ်ကင်းကင်းနဲ့ပြန်ကျင်တဲ့ဆန္ဒတွေရှိနေပါတယ်။ဒါပေမဲ့လည်းရခိုင်မြောက်ပိုင်းမှာတော့စစ်တပ်နဲ့အေအေတိုင်းရင်းသားလက်နက်ကင်တက်ကြားဖြစ်ပွားနေတဲ့စစ်ပွဲကတစ်နှစ်ကျော်လာပြီဖြစ်ပေမဲ့မပြီးဆုံးသေးသလိုနေရဲစွန့်ခွာထွက်ပြေးရသူတွေတိုက်ပွဲတွေမှာပိတ်မိနေသူတွေကလည်းတစစတိုးလာနေပါတယ်။အကြောင်းပြေဆုံးကိုတော့ VOA သတင်းတော်စုစုကသတင်းပေးပို့ထားပါတယ်
။တက်မတော်နဲ့အေအေချာရခိုင်ပြည်မြောက်ပိုင်းမှာ2018နိုဝင်ဘာလကုန်ပိုင်းကစပြီးဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြားမှာနေရဲစွန့်ခွာသူဦးရေဟာသက်သိန်းနီးပါးထိရှိလာပြီးဖြစ်ပါတယ်။ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံး IEC ကပြုစုထားတဲ့စီရင်တွေအရလူပေါင်း6000ကျော်ဟာသူတို့ရဲ့အိုးအိမ်တွေကိုစွန့်ခွာပြီးဖုန်ကြီးကျောင်းနဲ့စာတင်ကျောင်းတွေမှာတိုက်ပွဲရှောင်နေရသလို4000နီးပါးကတော့တိုက်ပွဲတွင်ပိတ်မိနေကြတာပါ။ပုံနာကျုံမြို့နယ်ဖားကျွဲစခန်းမှာမိသားစုလိုက်တိုက်ပွဲရှောင်နေရတဲ့ဦးတန်းမြင့်ကနေရက်စွန့်ခွာလာတာတစ်နှစ်ကျော်ရှိနေပါပြီ။ရွာကိုပြန်ချင်ပေမဲ့သူတို့နေရက်မှာလေယာမရှိတော့သလိုမြေမြုံပိုင်းအနေရကိုကြောက်လို့တောင်ပေါ်ကိုလည်းမသွားရဲတာကြောင့်အိမ်ပြန်မှုမလွယ်သေးဘူးလို့ပြောပါတယ်။
ကျွန်တော်တို့ဆန္ဒကတော့ဒီတိုက်ပွဲရက်တန်ပြီးတော့ဒီမြစ်ပစ်မှု2020မှာမိမိဥယျာဉ်ရှင်တွေကိုလုတ်ပယ်ပြီးတော့စားတောက်ရှင်တွေဆင်းရဲလို့ရှိတယ်ပေါ့နော်။ဒါပေမဲ့ကျွန်တော်တို့ညောလင်းတလို့ပြစ်လာပါကြလို့ကျွန်တော်တို့စူးတောက်ပါတယ်
။လာမယ့်2020မှာရခိုင်ပြည်တွင်းတိုက်ပွဲတွေရက်တန်မှုရခိုင်လူမှုအနေနဲ့တောင်းဆိုမှုပြုလုပ်သွားဖို့ရှိတယ်လို့ရခိုင်ဒေသတွင်းစစ်ဆောင်တွေကိုကူညီထောက်ပံ့ပေးနေတဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံး IEC ဥက္ကဋ္ဌဦးရွှေဘော်စိန်ကအခုလိုပြောပါတယ်။
ပိုင်းဖြစ်ဖြစ်ကျွန်တော်တို့ကဒီ2020အကြိုမှာဆိုလို့ရှိရင်ညှင်းတဲ့စစ်ဆေးမှုတစ်ခုကဒီပြည်သူလူထုရဲ့အပေါ်မှာအလေးနာထားပြီးတော့စဉ်းစားသင့်တယ်ဆိုရရင်နောက်ပြီးတော့ကျွန်တော်တို့ဒီရခိုင်ပြည်သူလူထုအနေနဲ့လေတစ်ခုခုတော့တောင်းဆိုမှုတရအနေနဲ့လောက်ကောင်းလောက်ရလိမ့်မယ်ဒီတိုင်းပြည်ဆက်သွင်းနိုင်မယ်ဆိုလို့ရှိရင်ဘယ်သူမှအကျိုးအမြတ်မရတဲ့အပြင်ဒီတိုင်းပြည်ရောလူမျိုးရောအကုန်လုံးနိုင်ငံမှာဖြစ်တဲ့အတွက်ကျွန်တော်တို့ရခိုင်လူထုအနေနဲ့ဖြစ်ပွေးနဲ့ပတ်သက်ပြီးတော့ဆက်လက်မဖြစ်ဖို့တောင်းဆိုမှုတစ်ခုတော့ကျွန်တော်တို့လုပ်သင့်တယ်လို့အောင်လေကျွန်တော်တို့ဒီရက်ဖက်လုံးမအဖွဲ့စီနေလေစူးစမ်းမယ်ဆိုတဲ့ဆန္ဒပြတ်တော်ကိုပဲကျွန်တော်တို့ကဥတည်ထားခြင်း
နှစ်ဖက်လက်နက်ကင်ကြားကတိုက်ပွဲတွေကြောင့်အရသာပြည်သူတွေအတွက်လုံခြုံရေးကိုဥပဒေအရဖြစ်စေ၊နေမြေအနေအထားအရဖြစ်စေအကာအကွယ်မရှိဘူးလို့သူကဆိုပါတယ်။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ရွှေလိုင်းရွာကဒေသခံကိုထွန်းရွှေကတော့လက်ရှိမှာတိုက်ပွဲတွေမရှိပေမဲ့တပ်မတော်စစ်ကြောင်းရှိနေတာကြောင့်စိုးရိမ်ထိတ်လန့်နေရတယ်လို့ပြောပါတယ်
။ကျွန်တော်တို့ပြည်သူအနေနဲ့ကတော့အေးချမ်းရှင်ပါတယ်ခင်ဗျာ။ဒါပေမဲ့သူကကြောက်တော်မှာဆက်ကြောက်ရပြီးဆိုတော့လမ်းလွန်ကိုစိုးရိမ်ထိတ်လန့်နေရပါတယ်ခင်ဗျာ။
ရခိုင်ပြည်တွင်းမှာနေထိုင်နေရတဲ့ဒေသခံတွေကသူတို့ရဲ့နေမြေမှာတစ်နှစ်ကျော်ကြာပြင်းထန်နေတဲ့တိုက်ပွဲတွေကြားလုံလောက်တဲ့အစားအသောက်ထောက်ပံ့မှုမရကြပါဘူး။ဒါအပြင်မြို့နယ်ဆေးရုံတွေကိုလုံခြုံရေးအရာမသွားနိုင်ဘဲဖြစ်နေချိန်မှာဖြားနာသူတွေအတွက်ဆေးဝါးလုံလောက်ရရှိနိုင်မှုကိုလည်းမျှော်လင့်နေကြပါဗျ။